နင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ပလောကာကွယ်ရေးပူးပေါင်းအဖွဲ့တွေကြောင့်မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်နေတဲ့ပလောနယ်ဘက်မှာစစ်ကောင်စီတပ်တွေကရိခာတဲယူမှုလမ်းကြောင်းတွေပိတ်ဆို့ထားပြီးဒေသခံတွေဟာလောင်စာဆီနဲ့စားတောက်ကုန်တွေကိုအကန့်အသတ်နဲ့ဝယ်ယူနေကြရပါကြပါ။ပလောနယ်တခွင်မှာစစ်ကောင်စီကဖျက်လေးဖျက်ပုံတံဆောင်ရွက်နေတဲ့အကြောင်းရန်ကုန်ကပြပို့တဲ့တရင်ကိုမတ်စုမုံပြပြပေးထားပါတယ်။
တနင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာတက်ဆွဲပြီးတော့အခြေချနေတဲ့စစ်ကောင်စီတပ်ကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဇွန်လ28ရက်နေ့မနေ့ကတွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့ဆန်းနိုင်ဒီမှာစဖြစ်တာမှာစစ်တပ်ကတော့ကျွန်တော်ဒီမှာရဆော်လေးမှာစစ်တာပါနာသူတို့ကဒီနာတန်းရွာမှာတက်ဆွဲထားတာမှရင်အဲ့ဒါတက်ဆွဲထားတာကျွန်တော်တို့ပြန်သွားပြေးတာပေါ့ဆက်လို့တက်ပြေးဖြစ်တာပါနည်းနည်းချင်းကလေသူတို့တက်ပြေးဖြစ်နေတဲ့အချိန်မှာလည်းပြေးတယ်ဒီတော့တက်ပြေးဖြစ်ပြီးခြေချာခြေတိုးကြတဲ့ရှိပါနာတကယ်လည်းနည်းချင်းနဲ့ရန်ပြီးတော့ပြေးနေတယ်ဟုတ်တယ်ညလည်းပြေးသေးတယ်ညကလည်းပဲနည်းနည်းချင်းနဲ့ရန်ပြီးတော့ပြေးသေးတာပေါ့နော
်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်မော်မိကျေးရွာစားတဲ့ပဝင်းကျေးရွာတွေဘက်ကိုလက်နက်ကြီးကြီးတွေကြားရောက်လို့ဒေသခံတွေဟာခဏတာဘေးလို့ရာကိုရှောင်ခဲ့ရပြီးတော့ဒီကနေ့မှာတော့ရွာကိုပြန်လာနိုင်ကြပြီလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဇွန်လ28ရက်နေ့ဒီကနေ့မှာတော့စစ်ကောင်စီတပ်ကပို့ပြီးတော့မှစစ်ရင်အားတွေဖြည့်တီးလာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့ပလောမြို့နယ်တွေဘက်ကိုစစ်ကောင်စီကဖျက်လေးပြက်ပုံတံနဲ့ဆောင်ရွက်လာတယ်လို့ပြောပါတယ်
။သူကဖျက်လေးပြက်နဲ့အမတို့ဖျက်ထားတာလေ။ဟိုကထောက်ဖို့လမ်းကြောင်းတွေဖျက်ထားတယ်၊စီဒီဖျက်ထားတယ်၊စီဆိုင်တွေပိတ်ထားတယ်၊နောက်ပြီးတော့ဆန်တွေဝယ်ဖို့ဆိုတာတွေကစားစားပေါ့နော်။သူတို့ကဟိုဆန်အဲ့ထောင်တစုတစ်ခုမှဆန်တအိတ်ပေါ့နော်။ဆန်တအိတ်ပဲဝယ်ယူခွင့်ပေးထားတာဒီချက်ပို့ပြီးတော့ဝယ်ယူပေးပိတ်သိမ်းထားတယ်ပေါ့။အကုန်လုံးအဲ့မှာရွာတွေရွာစီရွာစင်ရွာတိုင်းသမင်းနဲ့လို့သူတို့ကတောင်းကြပြီးတော့မွေနှောက်ပြီးတော့အဲ့လိုလေးကြောက်လောက်တာတော့ဒီတဲ့ကိုဝင်ပြီးတော့ထောက်ဖို့လမ်းကြောင်းတွေသူတို့အကုန်ပိတ်ထားတာပေါ့နော်။တောင်းပြီးတော့သူတို့တင်းတွေပို့ပြီးတော့ထားချထားတာအင်အားတွေထားတိုးထားတယ်။တောင်းပြီးတော့သူတို့ဘက်ကမိုင်းကိုတောက်တဲ့ခါကျတော့အမတို့လည်းနေတဲ့သူတို့ဝင်လို့မရဘူး။ဝင်လို့မရတဲ့ခါကျတော့အဝေးကနေပြီးတော့အဲ့လက်နဲ့ကြည့်နေတဲ့သူကလှမ်းလှမ်းပြီးတော့ထူသွား။ဆန်တော့ RPG တွေနဲ့ထူတယ်။တောင်းပြီးတော့ပို့ပြီးရဲ့အဲ့လိုမျိုးပေါ့နော်။ဆယ်လူနိုင်ရင်လည်းထူတာပေါ့။အများသေးပါရင်လည်းပြစ်တယ်ပေါ့။အဲ့အဲ့လိုပုံစံနဲ့သူကလုပ်နေတာ
။စစ်ကောင်စီတပ်နဲ့ပလောပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးပြင်းအင်ဂျီစစ်ပြေးရှောင်နေရတဲ့ဒေသခံပြည်သူက1400ထက်မနည်းရှိနေပါတယ်။အခုဆိုရင်တောတောင်တွေထဲမှာတင်းရှောင်နေရတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာနဲ့စေဝါတွေကအရေးပေါ်လိုအပ်နေပါတယ်။ဒါ့အပြင် PDF နဲ့စစ်ဆောင်ပြည်သူတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲမှုနဲ့စစ်ကောင်စီကမျိုးပေါ်ကလူတွေကိုဖမ်းဆီးနှိပ်စက်ပြီးတော့ငွေညှစ်တောင်းခံတာမျိုးတွေရှိတယ်လို့လည်းပလောကာကွယ်ရေးတပ်ကပြောပါတယ်။လက်တလောပလောတိုက်ပွဲနဲ့နောက်ဖမ်းဆီးနှိပ်စက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်။